မြန်မာနိုင်ငံမှာအကျော်ကျော်ရောင်းသူတချို့ကပလတ်စတစ်ရေးတန့်ဘူးကွန်တွေကိုထည့်ပြီးကျော်တယ်လို့ပြောနေကြတာမို့ဘန်အန်ဒီယ်တွေရှိနိုင်မယ်ဆိုတာသိကျင်ကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖော်ခွက်တွေကိုသုံးရမှာသတိထားတဲ့နေရာတွေကိုဒီတစ်ပတ်မှာပြောပြပါရစေ။ပလတ်စတစ်ကထက်တဲ့စိတ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရန်သားကင်ဆာရံပုံွယ်ဖွဲ့ကလည်းပြောပါတယ်။ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုသိဖို့လိုတာပါ plastic တွေကိုစွန့်ပြရမှာလိုက်နာဖို့အတွက် plastic လုပ်ငန်းအသင်းကြီး SPI က plastic တွေကိုအမျိုးအစား5မျိုးခွဲထားပါတယ်အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အစိတ်တွေထွက်လာစေတဲ့ plastic ကိုတော့အကြမ်းဖြင့်အဖြစ်3မျိုးခွဲထားပါတယ် bisphenol A BPA ဓာတ်ရုပ်ပစ္စည်းဟာလူနဲ့အထွေထွေအများဆုံးဓာတ်ရုပ်အစိတ်တစ်မျိုးဖြစ်ပြီး SPI အသင်းကြီးရဲ့စွန့်ပြပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ပေါ်လီကာဗိုနိတ်တွေကနေထွက်လာတာပါသူကပလတ်စတစ်နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကနေကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ကာစီနိုဂျင်တစ်မျိုးဖြစ်တဲ့စတိုင်ရင်းတွေထွက်လာစေတယ်နံပါတ်6ပေါ်လီစတိုင်ရင်းအမျိုးအစားပါသူကတော့ဖော့လိုပလတ်စတစ်တို့နဲ့လုပ်ထားတဲ့ခွက်တွေပုဂံတွေပစ္စည်းတွေမှာတွေ့နိုင်ပါတယ်နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့PVC လို့ခေါ်တဲ့ polyvinyl chloride ပါသူဟာကာစီနိုဂျင်အစိတ်ဖြစ်နဲ့တက်မှတ်ထားတဲ့ vinyl chloride နဲ့ dioxin တွေကိုထုတ်ပေးပါတယ်ရေတန့်ဘူးတွေကိုတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လုပ်ထားတာဖြစ်ပြီးသူ့ကို carbon hydrogen oxygen ပါတဲ့ drop down နဲ့ပြုလုပ်ထားတာလို့ Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ် AG ကပြောပါတယ
်ရေတန့်ဘူးတွေကို PED ဆိုတဲ့ polyethylene terephthalate အမျိုးအစားနဲ့လုပ်ပါတယ်recycle ကိုလို့ခေါ်တဲ့ SDI ကိုလို့ပြန်ပြီးတော့သူတို့သုံးရမယ်ဆိုတဲ့တင်ကိတာပြတ်ထားတော့နံပါတ်1အမေရိကန်မှာရှိတဲ့ရေတံပူးတွေဆိုရင်တော့အများသောအားဖြင့်တော့ PET နဲ့လုပ်ထားတာဖြစ်ပါတယ်။ဗမာပြည်မှာတော့ဘယ် PET မျိုးစောက်သုံးတယ်လို့တော့မသိပါဘူး။ဟိုတစိမ့်တွေကတ်ထားတာလည်းမရှိဘူးထင်တယ်။နောက်ဗမာပြည်မှာလည်းရေတံပူးတွေကဘူပေါင်းကုမ္ပဏီရဲ့600လောက်ရှိတယ်လို့ပြောပါတယ်။ဆိုတော့မသိပါဘူး။ဒါပေမဲ့ PET ဆိုရင်တော့ပိုပျော်တဲ့အမှတ်ကဒီ green ဆိုရင်260လောက်ရှိပါတယ်ပူနံပါတ် plastic ကိုလုတ်တော့ရတယ်ပြီးလို့လုတ်တော့ရဆိုလို့ရှိရင်ဒီ plastic ကိုရုတ်တရက်မီးကူးပြီးမလောင်အောင်အတွက် oxide တစ်မျိုးထည့်ရတယ် antimony oxide ဆိုတော့အဲ့ antimony ကအဆိပ်တက်နိုင်တဲ့တက်တည်ရှိတယ်သဘာဝအလျောက်ပေါ့နော်အပူချိန်မျိုးပေါ့ပြီးတော့ထည့်ထားမယ်ဆိုရင်တော့ plastic ထည့်ရပစ္စည်းတွေပေါ့နော်ပျော်ဝင်တာတွေကတိတ်တမတွေ့ကြပါဘူးဟိုတခြားပြည်အမေရိကန်မှာရှိရပူနေမှာဆိုတော့လည်းမတွေ့ဘူးသို့တော်လည်းတခြားတိုင်းပြည်မှာကြတော့ဒီ PE တွေပူရရနေပြီးတော့ antimony တွေကထွက်ကြလာတဲ့ခါလဲများသွားတာလဲတွင်းတွင်းနေတယ်လို့ပြောတယ
်။ antimony ကနေ antimony ပေးတယ်ဆိုတော့ blue antimony ပေးနိုင်တာပါ
။ antimony တခုရဲ့ဆိုကြတော့1992ခုစက်တင်ဘာလ American ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တခုမှာတော့၄ကုဗမီတာမှာ antimony 1 kg ပါရှိမယ်ဆိုရင်အဆုတ်တင်တဲ့နှလုံးမှာပြဿနာဖြစ်တယ်။ဒါပြုတ်ဘိုင်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်နာတွေဖြစ်တယ်။သူကအစိတ်တင်တာတချို့ကလည်းပြောတယ်အာဆင်းတဲ့လောက်ကိုဖြစ်တယ်လို့ပြောတယ်
။ရောရေတန့်ဘူးတွေကဒီတောက်ရေထည့်ဖို့တက်တက်ပဲ။သူတို့ကိုအကြော်ကြော်တဲ့နေရာမှာမတုံးတင်ဘူးပေါ့နော်။တခြားမြန်မာနိုင်ငံမှာတွေ့ရတယ်ပေါ့အတုံးများနေတဲ့ဥစ္စာ။ဥပမာဆိုလို့ရှိရင်လက်ဖက်ဆိုင်တို့ခြေဥ်ဆိုင်တို့မှာဆိုလို့ရှိရင်ဒီအရေတွေကိုဒီပလတ်စတစ်ကြွကြွအရေနဲ့ထည့်ကြတယ်တွေ့ပါတယ်ဆိုတော့ဒီဟာတွေမှာအန်ဒီရဲ့အတိုင်းတာဘယ်လောက်လောက်ရှိပါလဲ
တကယ်လို့အိတ်ထည့်ထားတဲ့ကျွတ်ကျွတ်အိတ်ကပလတ်စတစ်ရဲ့သဘာဝအရာပေါ့နော်အစားအသောက်တက်ထည့်လို့ရမယ်ဆိုရင်တော့အန်ဒီရဲ့မရှိနိုင်ဘူးသို့တော်လည်းထည့်တာလည်းအရေးကြီးသေးတယ်ဒီအိတ်ကကျွတ်ကျွတ်စုနေတဲ့အရေးတွေတိတ်ပူချိန်နေတဲ့အရေးတွေကိုခံနိုင်အောင်လုပ်ထားတဲ့ပလတ်စတစ်ကဟုတ်လားမဟုတ်လားဆိုတော့ဆန်းစစ်ဖို့လိုတယ်အဲ့ဒါမဟုတ်နိုင်လို့ရှိရင်တော့ဘာမှဆိုပူချိန်မြင့်လာလို့ရှိရင်အိတ်ပလတ်စတစ်လုပ်ထားတဲ့ထည့်ကဓာတ်ပစ္စည်းတွေကအရေးတွေပြန်ပျော်ဝင်မှာပဲလေအဲ့ဒါတစ်ချက်ရှိရနောက်ပြီးတစ်ခါလေးကြာလေခုနပြောခဲ့တဲ့ကိုစီတွေကပလတ်စတစ်တဘာဝကိုပြောင်းပြီးတော့အဲ့ပလတ်စတစ်တွေကဓာတ်ပစ္စည်းတွေကအစားလေးရောက်မှာပဲပေါ့နော်အဲ့ဒါကြောင့်သူ့အတုံးနဲ့သူ့တုံးမယ်ပစ္စည်းကလည်းမှန်မယ်သုံးပုံသုံးနည်းရောမှန်မယ်ဆိုရင်တော့အန္တရာယ်မရှိဘူးသုံးပုံသုံးနည်းမမှန်ဘူးဆိုတော့အန္တရာယ်ရှိသွားနိုင်တယ ်နောက်တစ်ချက်ကလည်းနည်းဆုံးပလတ်စတစ်ဖတ်ကလေးကပါသွားမယ်ဆိုရင်တော့လည်းမကောင်းပါဘူးဒီမှာ Texas City အနောက်ပိုင်းမှာဆိုရင်တချို့ဆိုရင်နွားတွေကအမိုက်တွေပုံဖို့လုပ်ထားတဲ့ landfill ကခံထားတဲ့ plastic ကိုစားမိတယ်တခါလေဥတွေပိတ်ပြီးသေးတာပဲလေဒါကျွန်တော်တို့ Texas မှာလည်းဖြစ်တယ်
ဒီမြန်မာနိုင်ငံမှာအခု microwave တွေ microwave oven ပေါ့နော်ဒီပုံတွေတောက်နေကြပါတယ်ဆိုတော့ဒီ microwave နဲ့နှွှေးတဲ့အခါမှာနော်ဘယ်လိုပစ္စည်းမျိုးထည့်ပြီးတော့မနှွှေးနိုင်ဘူးလဲအဲ့ဒါနည်းနည်းပြောပြပေးပ
ါဒီအထူးသဖြင့် microwave ကိုသုံးမယ်ဆိုရင် plastic ရဲ့ပူကအနောက်ဘက်မှာ microwave safe ပေါ့ microwave နဲ့သုံးရင်ဘာမှမဖြစ်ဘူးဆိုတော့စာကတ်ထားရတဲ့ plastic ဖြစ်ရပါမယ်အဲ့ဒါမဟုတ်လို့ရှိရင်တော့ microwave လုံးလိုက်မယ်ဆိုရင်ဒီ plastic ဖြစ်ရတဲ့တက်တရပေါ့နော်အကုန်လုံးအစားစုံတွေရောက်သွားမှာပေါ့နော်အဲ့ဒါအသိအရေးကြီးပါတယ်အထူးသဖြင့်ဖောက်ွက်ကလေးတွေလေပေါ်လီစတိုင်ရင်းနဲ့လုပ်ထားတဲ့အဖြစ်ဖောက်ွက်ကလေးတွေဆိုရင် microwave ကိုလုံးဝကိုမသုံးသင့်ဘူးအဓိကကတော့ plastic အမျိုးအမည်ကိုသိရမှာပေါ့ဘယ်တကယ်လို့အမျိုးအမည်မသိဘူးဆိုရင်တတ်နိုင်ရင်တော့ microwave တင်မထည့်တာကောင်းတာပေါ့နော်ဒီဌာနတွေကလည်းအမှတ်ချက်တွေလိုတယ်နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့ပညာပေးလည်းလိုတယ်အဲ့တော့လူတွေကမသိပဲစားရနေတယ်ဟုတ်လားမဟုတ်လားလည်းမသိဘူးအဲ့ဒီချက်နောက်တစ်ချက်ကလည်းကို့အနေနဲ့ဘာလုပ်ဖို့နေသေးလဲဆိုတော့တစ်ချက်ကတော့တစ်ခါသုံးပစ္စည်းတွေကိုရေးတွေပဲဆေးပြီးတော့ဟုတ်လားနောက်တစ်ခါဖြတ်မသုံးပါနဲ့တပတ်ဆိုတစ်ခါပဲသုံးဖို့ပြောထားတာလေနောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါနွားနို့ထည့်ပေးတဲ့ဟာဆိုနွားနို့ပဲထည့်မှာဘယ်ကလာမှမဖြစ်ပလတ်စတစ်မဟုတ်ဘဲနဲ့အရင်တော့ကဒါ acid ထည့်ထားပြီးတာဖြစ်နေပုံကြီးဆိုဘယ်နဲ့လုံးအဲ့တော့ဘယ်ကလာမှမသိတာလဲဒုက္ခဖြစ်တယ်ပေါ့နော်နောက်တစ်ချက်ကပါလဲဆိုရင်လူတွေမှာလည်းဘယ်နားမှာသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူး။ဥပမာဆိုဒီ plastic ကဘယ်ရလာလဲဘာဖြစ်မလဲ။နောက်ပြီးသူ့ရဲ့အန္တရာယ်တွေကဘာတွေလဲပေါ့နော်။အဲ့ဒါလည်းပြောထားတာမရှိဘူး။နောက်ပြီးတော့လည်းဥပမာဆိုတော့ biscuit ဆက်ရုံတစ်ခုထုတ်မယ်ဆိုရင်ထုတ်ပိုးလိုက်တဲ့ plastic တွေကဘာလဲဆန်းချိန်ဆန်းကျုံးနဲ့ညီရတာဘယ်သူကစုံစမ်းစစ်ဆေးနေလဲ။ဒါလည်းဘယ်သူမှမသိသေးဘူးပေါ့နော်။အဲ့ဒါကြီးပုံလင်းမြင်တာမှုရောနောက်ပြီးစီးကန်းအချက်ပိုင်းမှာလည်းအများကြီးလုံနေရပေါ့နော်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အင်းကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ